အဲ့ဒီတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအရှန်အန်ဝိုင်းယာတီတုတ်ကိုရောဂါပြန့်ပွားမှုနဲ့ပါအတိပညာပေးမှုတွေတုံ့ပြန်ဆောင်ရွက်ဖို့အရေးကြီးအစိုးတရရွှတ်တော်မှာဒီကနေ့တင်သွင်းခဲ့တာမှာတန်ကွက်သူပုံများတဲ့အတွက်အစိုးပြုချက်အတည်ပြုအတိမဖြစ်ခဲ့ပဲနဲ့မှတ်တမ်းတင်ဖို့ပဲဆုံးဖြတ်ခဲ့ပါတယ်ဒီနေ့တဲ့
ယောဂါစတင်ဖြစ်ပွားတဲ့ငါးစာလို့ဒီကနေ့ဩဂုတ်လ၂ရက်အထိအရှန်အန်ဝိုင်းယာတီတုတ်ကွေးကြောင့်သေဆုံးသူ73ဦးရှိပြီးကိုဆက်ခံရသူ69ဦးရှိတဲ့အကြောင်းကြားမှာရေးဝန်ကြီးဌာနကပြောပါတယ်ဒီကနေ့စွတ်တော်တွင်တင်ပြဆွေးနွေးမှုတွေနဲ့အတူအရှန်အန်ဝိုင်းယာတီတုတ်ကွေးယောဂါဖြစ်ပွားမှုထိန်းချုပ်ကာကွယ်မှုတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မခင်ချူထွေးကပြောပြပါမယ်ရှင်
ဒီလိုရေးချမ်းမှာကျမ်းမာရေးအသုတွေပုံပုံရရှိအောင်ရှင်မြင့်ဆောင်ရွက်သွားဖို့ကြောင်းဆိုတဲ့အရေးကြီးအစုတစ်ရက်ကိုဒီနေ့ပြည်သူ့လွတ်တော်မှာစက်ဆိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကစောက်ကုန်းမဲဆန္ဒနဲ့ပြည်သူ့လွတ်တော်အမတ်ဦးသိန်းချုံကတင်သွင်းခဲ့တာပါ။တနေ့ဒီအဆိုကိုထောက်ခံလူချက်ကန့်ကွက်သူပုံများခဲ့ပြီးတော့နောက်ဆုံးအဆိုကိုမှတ်တမ်းတင်မှုသာဆုံးဖြတ်ခဲ့ပါတ
ဆောင်ရွက်ထားနိုင်တဲ့အကြောင်းစစ်မှန်ရေးနဲ့အားကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမြင့်ထွေးကဒီကနေ့လွှတ်တော်မှာရှင်းလင်းတင်ပြသွားပါတယ
်။ဒီကိစ္စတွေအားလုံးကရခိုင်နဲ့ရနေကျွန်တော်လုပ်နေပါတယ်။တောက်လျှောက်စီ National Influence Center အကုန်ကြည့်ရှုနေတယ်ဒါတွေအကုန်လုပ်နေတယ်။အခုလေးအားလုံးလုပ်နေတယ်အခုခါလေးကျွန်တော်တို့ရဲ့ကျင်းတဲ့ဆက်လက်ပြီးလုပ်ဖို့လေကျွန်တော်ဗားရီလုပ်ရမှာဆိုတာကြည့်တဲ့တွေ့ကျွန်တော်လည်းလေးစားတော့ပဲဒီလိုတော့ဥက္ကဋ္ဌရဲ့သင်ဒီအဆိုကိုတော့ကျွန်တော်ကမှတ်တမ်းတင်နေအောင်ကျွန်တော်ပြင်ပြပါတယ်အားလုံးကျေးဇူးတင်ပါတယ်
မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးရောဂါပြန်လည်ဖြစ်ပွားလာခဲ့တဲ့ဇူလိုင်လ22ရက်နေ့ကနေဒီကနေ့ဩဂတ်လ2ရက်နေ့အထိဒီရောဂါကြောင့်သေဆုံးသူဦးရေ73ဦးရှိပြီးတော့ကူးစက်ခံရတဲ့သူ69ဦးနဲ့ပြင်းထန်အဆုတ်ရောင်ရောဂါနဲ့ဆေးရုံတင်ထားရသူပေါင်း184ဦးရှိတဲ့အကြောင်းစစ်မှားရေးဦးစီးဌာနကအတည်ပြုထားပါတယ်။ရောဂါဖြစ်ပွားမှုအရေအတွက်တိုးလာတဲ့ဆိုပေမဲ့လည်းသေဆုံးမှုနည်းပါးအောင်စစ်မှားရေးဦးစီးဌာနကဦးစားပေးဆောင်ရွက်နေပြီးတော့ကျေးလက်တော်ရွာလေးအထိဒီယောဂါနဲ့ပတ်သက်တဲ့လမ်းညွှန်ချက်တွေကိုအသေးစိတ်ထားမှဆောင်ရွက်နေတာကြောင့်ယောဂါပြည့်နှံဖြစ်ပွားမှုနဲ့သိဆုံးမှုနည်းပါးလာဖို့အလားအလာကောင်းတွေရှိတယ်လို့တိတုဇမ်းမာရဲ့ဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA ကိုပြောပါတယ
်။ guideline ရှိပါတယ်။တိတုဇမ်းမာရဲ့နေရောမဲ့ guideline တွေလည်းထုတ်ထားတယ်။ကုသရေးကထိုးအောင်လုပ်ရမယ့် guideline တွေလည်းထုတ်ထားတယ်။ဆိုတော့တိတုဇမ်းမာရဲ့ကလုပ်ရမယ့် guideline ဆိုရင်ကျွန်တော်တို့ကရက်ွက်ပေးချေပါဘယ်နေရာမှာပဲတွေ့တွေ့ပေါ့နော်။သောသားကစီမံရေးလာပြရင်သူကိုယ်ဆောင်လက္ခဏာရှိသလားရှိရင်သူကအဲဒီမှာဆက်ဆေးရမယ်ပိုးဥပေါ်ဒီ rapid diagnosis test မှာ positive ဖြစ်ဆိုရင်ဒါဓာခွဲနမူနာကိုသူကလွတ်နေစေဖို့ပို့ရမယ်ပို့ပြီးတော့မှလွတ်နေစေဖို့မှာဒီဓာခွဲနမူနာယူမယ်ပြီးလို့ရှိရင်ရန်ကုန်ဒီပြည်ကျမ်းလိုက်တာခွဲထမ်းကိုပေးပို့ပြီးတော့ဒါ H1N1 pandemic ကောင်းလမ်းရှိမရှိဆက်ဆေးတာပေါ့အဲဒီခါလိုက်နေတယ်ကျွန်တော်တို့ဒုက္ခပဲ GP ရေမှာတွေ့ရဆိုရင်လည်းဘလို့ဆက်ဆေးရမယ်ဘလို့တခွဲနမူနာယူရမယ်ဆိုတော့ဂိုင်လိုင်းကိုချထားတယ်။နော်ဒါပေမဲ့နေမှာရှိလို့လေသူကကျွန်တော်ရဲ့ဒီအဆိုပြရတနေငံလုံးကိုကာပါဖြစ်ပါတယ်။နောက်ကဆေးဦးကြီးတွေမှာတွေ့မယ်ဆိုရင်လည်းဘလို့လုပ်ရမယ်ဆိုတော့ဘလို့ချက်လေးရှိရတဲ့ကျွန်တော်ထမတယ်ဟိုလွတ်သွားရအကြောင်းမရှိပါဘူးခင
်ဗျ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ H1N1 virus ကူးစက်ရောဂါခံရတဲ့သူဟာယောဂလက္ခဏာပြဖို့နှစ်ရက်ကလေး9ရက်အထိအချိန်ယူတတ်တာမို့မစားခင်မှာယောဂဖြစ်ပွားသူဥယျာဟာတိုးလာနိုင်ခြေရှိတယ်လို့သတိပေးထားပါတယ်။ဒါပေမဲ့ကျန်းမာရေးဦးစီးဌာနကတော့ဒီယောဂနဲ့ပတ်သက်တဲ့ကျန်းမာရေးအသိပေးမှုတွေကိုအချိန်မြင့်ဆောင်ရွက်နေပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့ယောဂပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်ထားနိုင်တဲ့အခြေအနေမှာရှိတယ်လို့ပြောဆိုနေတာပါ။ H1N1 virus ပိုးဟာ2009ခုနှစ်မှာကမ္ဘာ့ကယောဂအသွင်ဖြစ်ပွားခဲ့ပြီးတော့မြန်မာနိုင်ငံမှာလည်းဒီ2009ခုနှစ်ကလေ2006ခုနှစ်အတွင်း H1N1 virus ပိုးကူးစက်ခံရတဲ့သူ450ကျော်ရှိခဲ့ပါတယ်။ဒီနှစ်ကျော်ပြန်လည်ဖြစ်ပွားလာမှာတော့သေဆုံးသူ73ယောက်ထိရှိလာခဲ့တာပါရှင်။